ကျွန်တော်ညဝင်းအောင်ပါခင်ဗျာ။နိုဝင်ဘာလကျင်းပမယ့်2021ရွေးကောက်ပွဲမှာတိုင်းသားပါတီတွေအနိုင်ရဖို့အလားအလာနောက်ပြီးတိုင်းသားပါတီတွေအနိုင်ရခဲ့ရင်တိုင်းသားဒေသတွေအတွက်အကျိုးအမြတ်တွေဘာတွေရှိနိုင်မလဲဆိုတာကိုစူးစိမ်းတင်ပြခြင်းပါတယ်။လာမယ့်ရွေးကောက်ပွဲမှာတိုင်းသားပါတီတွေအရင်2021ရွေးကောက်ပွဲတဲ့ပိုပြီးအလားအလာကောင်းတယ်လို့သုံးသပ်သူတချို့ကမြင်ပါတယ်။သူတို့ကဘာကြောင့်အခုလို personality ကိုအရန်အားကိုးပြီးတော့ယုံကြည်ပြီးတော့မဲတွေအများကြီးထည့်ပေးလိုက်တယ်ဆိုတော့အဲ့ဒီမှာ NLD ကအနိုင်ရပြီးတော့အုပ်ချုပ်လာတဲ့အခါမှာကျွန်တော်တိုင်းရင်းသားလူမျိုးတွေလည်းအားမလို့အားမရဖြစ်တယ်တိုင်းရင်းသားပြည်နယ်အတွက်လည်းဘာမှထူးထူးခြားခြားလုပ်ပေးတာလည်းမတွေ့ဘူးဆိုတော့ကျွန်တော်တို့တိုင်းရင်းသားတွေကအခုဆိုလို့ရှိရင် NLD ရောပြည်မပါတီကိုတိတ်ပြီးတော့လည်းအမကိုတော့ဘူးတိတ်ပြီးတော့လဲအယုံအကြည်ကနဲလာတယ်ဒါကြောင့်မို့ကျွန်တော်တို့တိုင်းရင်းသားပါတီတွေကိုပဲဦးစားပေးပြီးတော့မှသူတို့မဲပေးကြလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်အိန္ဒိယနာပြည်နယ်မှာနေတဲ့မြန်မာနိုင်ငံရေးအကဲခတ်ဒေါက်တာတင့်ဆွေကတော့ကချင်နဲ့မွန်ပြည်နယ်တွေမှာလို့ဒေသခံတိုင်းရင်းသားပါတီတွေကြားတစုတဲပေါင်းစည်းမှုက2020ရွေးကောက်ပွဲမှာအနံ့ရဖို့အားသာချက်ဖြစ်လာစေတယ်လို့ရှုမြင်ပါတယ
်တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားအမီနဲ့တက်တဲ့နိုင်ငံရေးပါတီတွေပို့ပြီးတော့နိုင်မှာသိကြပါရခင်ဗျ2015အတွေ့အကြုံကိုယူပြီးတော့တိုင်းသားနိုင်ငံရေးပါတီတွေဟာကချင်ရောဟိုမွန်ပြည်နယ်ပေါ့ဒီဒေသနှစ်ခုကပါတီတွေတခုတည်းဖြစ်အောင်သူတို့ကြိုးစားမှုပေါ့နော်ဒါအမှန်တမှန်ကန်တဲ့ဒီဟာတခုချပြီးတော့ဆောင်ရွက်တဲ့တွေဒီ2015နဲ့ပို့ပြီးတော့2020မှာအဲ့လိုစုစည်းမှုညီညွတ်မှုပြနေတဲ့တန်းတာအင်အားစုတွေကဟိုအလားလားကောင်းတယ်လို့ကျွန်တော်မြင်ပါတယ
်အကယ်၍ပြည်နယ်တွေမှာတိုင်းသားပါတီတွေအများစုအနိုင်ရလာရင်အရင်နဲ့မတူတဲ့တိုးတက်မှုတွေရှိလာနိုင်တယ်လို့ဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
်ဟိုတကယ်လို့ကျွန်တော်တို့တိုင်းရင်းသားပါတီတွေကတိုင်းရင်းသားပြည်နယ်မှာအများစုအနိုင်ရတယ်ဆိုလို့ရှိရင်ပြည်နယ်အစိုးရဖွဲ့စည်းတဲ့အခါမှာတိုင်းရင်းသားပါတီတွေကဥဆောင်ပြီးဖွဲ့စည်းနိုင်မယ်ကျွန်တော်စီးပွားရေးကစလုံခြုံရေးကစပြည်နယ်တွေမှာပို့ပြီးတော့မှလည်းအလေးပေးနိုင်မယ်ပြည်내ဒီမှာပို့ပြီးတိုးတက်လာမယ်လို့ကျွန်တော်တို့မျှော်လင့်မိတယ
်ဒေါ်ရာတင်းဆွေကတော့2008ဖွဲ့စည်းပုံအခြေခံဥပဒေဆက်လက်တည်မြဲနေသေးတာကြောင့်တိုင်းသားဒေသဖွံ့ဖြိုးတိုးတက်ရေးကိစ္စမှာအင်အားကြီးတဲ့နိုင်ငံရေးပါတီကြီးတွေနဲ့တိုင်းသားပါတီတွေကြားဘယ်လောက်ညှိနှိုင်းပူးပေါင်းဆောင်ရွက်မလဲဆိုတဲ့အပေါ်မူတည်တယ်လို့မြင်ပါတယ်အဲ့
ဒါ2008ဖွဲ့စည်းပုံကနေဘယ်သူမှကြော်လို့လည်းမရလွန်လို့လည်းမရလျှော့လို့မရတဲ့အနေထားဆိုတော့ဘဟုမှတက်တဲ့ပါတီကြီးကတင်းနဲ့သမတကနေပြီးတော့ပြည်내ဆိုင်ရာဝန်ကြီးချုပ်တွေသူကခံမှာအဲ့တော့ပြည်내လွတ်တော်ကိစ္စမှာလည်းပဲလွတ်တော်ဥက္ကဋ္ဌခံမဲ့ကိစ္စတွေရှိတော့ပေါ့နော်အဲ့တော့ဘိုးအစိုးရကရောအဲတိုင်းသားဒေသခံပါတီတွေကပါအဲအမြင့်ကျယ်တဲ့အဲပူပေါင်းဆောင်မှုလုပ်ကြရင်တော့ပိုကောင်းလာမှာပေါ့နော်ဒီဟာကလည်းပဲ2008ဖွဲ့စည်းပုံအောက်ကပဲလောက်ရမှာဖြစ်တဲ့အတွက်အကန့်တကတော့အမှန်ကြီးတဲ့အတွက်ကျွန်တော်မြင်တာကတော့ဘိုးဆိုးရနဲ့တိုင်းသားပါတီတွေဟာအပြိုင်မှုတွေဆက်ရှိအောင်မယ်လို့ကျွန်တော်ထင်ပါတယ်
တိုင်းသားပါတီတွေဟာအဓိကအားဖြင့်တိုင်းသားတွေအခြေစိုက်တဲ့ပြည်နယ်တွေမှာအဓိကထားဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါတယ်ခင်ဗျာ